ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့မဲပေးချိန်အတွက်ကိုဗစ်သတိပြုပြင်ဆင်ကာကွယ်ရေးပြောပြထားပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတိတိတသာမကျသေးချိန်မှာနိုင်ငံတော်ရှည်ရေးအတွက်မဲပေးရမှာမို့ကူးစက်မှုလျှော့ချနိုင်အောင်ဘာတွေကြိုတင်ပြင်ဆင်သတိထားမဲပေးသင့်ပါလဲ။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကလမ်းညွှန်ထားတာအပြင်ဘလို့ကြုံလာနိုင်တဲ့အခြေအနေတွေအတွက်ဘာတွေပြင်ဆင်ဘလို့သတိနဲ့ကာကွယ်မဲပေးသင့်ပါလဲ။ဒီအကြောင်းရန်ကုန်စည်ယုံကြီးရေးပေါ်ဌာနရဲ့ပမောခဌာနမှူးဒေါက်တာမမိုးဦးကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။ဟုတ်ကဲ့ရေးပေါ်သူကဆရာဝန်ကြီးပမောခဒေါက်တာမမိုးဦးခင်ဗျာရွေးကောက်ပွဲကလည်းနီးလာပြီဒီယောဂကလည်းဖြစ်နှုံးကအရန်မကြသေးတော့ဒီအထူးသဖြင့်တော့ကူးစက်မှုများတဲ့ဒေတာတွေမှာပေါ့နော်လူနေထူးတဲ့ဒေတာတွေမှာရောဒီကူးစက်မှုကိုရှော့ချနိုင်ဖို့အတွက်ကျမရင်းနဲ့အကစားဝန်ကြီးဌာနကတော့လမ်းညွှန်ချက်တွေစီကံနေထုတ်ထားတော့ရှိတာပေါ့ဒါပေမဲ့အများပြည်သူသိသိချာချာမသိမှရဲ့နောက်သိပြီးရင်လည်းလက်တွေမှာအခက်အခဲရှိနေတာလွဲချော်နေတာတွေအဲ့ဒါတွေကိုကျွန်တော်အဓိကဆွေးနွေးမှာပါဆရာကြီ
းဒီ2020ခုနှစ်ရွေးကောက်ပွဲရှိလုပ်တဲ့အချိန်နဲ့ကိုဗစ်အချိန်နဲ့လာပြီးတော့တိုက်ဆိုင်နေတဲ့ကိစ္စတွေစိန်ခေါ်မှုတစ်ခုလို့ပြောလို့ရပါဒီဘက်ကကိုဗစ်ကလည်းပဲအများကြီးတဟုန်လို့မတိုးလာပေမဲ့အငြင်းတန်းထောင်ကျော်နေတိုင်းထွက်နေတဲ့ကာလမှာရှိနေတဲ့အချိန်မှာပဲကျွန်တော်တို့ကျမရေးစိုက်ဘက်ကနေပြီးတော့ယောဂပိုကူးစက်မှုမရှိသေးသေးကပို့ပြီးတော့အရေးကြီးတယ်နိုင်ငံတော်ဘက်ကကြည့်ရင်လည်းပဲရှေ့ရေးအတွက်ယူပတ်ဝဲကိုမဖြစ်မနေလိုအပ်မဲ့အခြေအနေရှိတယ်အဲ့ဒီအချိန်မှာပြည်သူလူထုအနေနဲ့ကိုဗစ်ကူးစက်မှုအန္တရာယ်အလွန်ကြီးတယ်ဆိုတဲ့အကြောင်းနဲ့အဲ့ဒီအနေနဲ့ပတ်သက်တဲ့လိုက်နာရမယ့်စည်းကမ်းချက်တွေမဲယုံနေရဲ့ပြင်ဆင်ထားမှုတွေအကုန်လုံးအတွက်တော့ကြီးညာထားတာပဲသို့တော်လည်းပဲရွေးကောက်ပွဲလုပ်တဲ့အချိန်တည်းစာရင်တော့ရွေးကောက်ပွဲလုပ်လိုက်တဲ့အချိန်မှာကိုဗစ်ကူးစက်မှုအနည်းနဲ့အများဆုံးလို့တိုးလာမှာကျွန်တော်တို့ကြောက်တဲ့အတွက်ပြည်သူလူထုကိုလည်းပဲဒီချမှတ်ထားတဲ့စီမင်းစည်းကမ်းတွေအပြင်ဖြစ်လာနိုင်ခြေတွေအများကြီးရှိတယ်။ရောဂါကာကွယ်ရေးကိုလုံးဝသတိမလွတ်ဖို့ကြိုးစားနေပါတယ
်။ဟုတ်ကဲ့ဆရာကြီးဒီအနေအကင်းငယ်မဲ့ပေးနေမျိုးဘာတွေပြင်ဆင်ထားတယ်လဲ
။မဲယုံရဲ့အနေအထားကိုမဲသွားမပေးခင်လိလာတဲ့ဒီထဲမှာဘလို့ရှိတယ်တန်းစီရမယ့်နေရာ registration ပေါ်မှာကုန်တင်လုပ်ရမယ့်နေရာမဲပေးရမယ့်နေရာဘယ်နေရာဆိုတာမျိုးတွေကြိုတင်သိထားဖို့လိုတဲ့အပြင်ဒီဒီမှာမကြကနာဆိုလို့မဲဘလို့ပေးရမယ်တင်ကြားပြသပေးနေတဲ့နီးလန်းနေမဲစီရင်စာရွက်ကိုယူပြီးတော့ဘလို့ရွေးရမယ်ဘလို့တစိတုံးထိုးရမယ်ဒါတွေကိုကြိုတင်ပြီးတော့ပြင်ဆင်ထားရမယ်အိမ်မှာကလေးကနောက်ကိုနဲ့အတူတူယူသွားရမယ်အနည်းဆုံးချင်းတော့ကိုယ့်ရဲ့မှတ်ပုံတင်မပုံတင်ဆိုလေကိုမပုံတင်ကိုတယောက်ချင်းပဲတိုင်တဲ့နေမိသားစုနဲ့တော့တယောက်တည်းအကုန်လုံးကင်ထားပြီးတော့ဟိုဝေဒီဝေတစ်ခါပြန်စုတင်တာမျိုးတွေမလုပ်သေးဘ
ူးဟုတ်ကဲ့အဲ့ရနေထွက်တာနဲ့ဘာတွေစပြင်သားဖို့လုပ်လဲ
ကိုဗစ်ကာကွယ်ရေးနီးလန်းနေအပြည့်အဝရှိရလားကျင့်သုံးတတ်ရလားကြိုတင်ပြီးကိုအိမ်ရလူတွေအကုန်လုံးကြိုတင်ပြင်ဆင်ထားဖို့လုပ်တယ်ကိုအတွက်အနည်းဆုံးအစ်နှာခေါင်းသီးမတ်စ်ကဲလက်အိတ်ရဖေးစီလို့ခေါ်တဲ့မျက်နှာကာတဲ့ပလတ်စတစ်ကိုပိုင်ဘော့ပင်ကိုယ်ပိုင်တ िश ူကိုလိုရှိသလားမရှိသလားကိုယ့်အိမ်သားတွေအတွက်အိမ်သား၅ယောက်ရှိရင်၅စုံရှိရလားအရင်ကြိုတင်စစ်ဆေးထားတဲ့နေမဟုတ်ဘဲနဲ့တယောက်တစ်လက်စီသွားပေးပြီးဒီပစ္စည်းတွေအကုန်လုံးကတယောက်တစ်လက်စီသုံးလို့မရဘူးဆိုတာလည်းသိချာလိုက်နာဖို့လိုတယ်နောက်တခြားနေ့တွေမှာပြင်ထွက်ရင်သုံးတာတဲ့မဲယုံမဲသွားပေးတဲ့အချိန်မှာကိုယ့်ကိုယ်ကိုကာဝယ်ဖို့ကပို့လို့တယ်မဲယုံရောက်တဲ့အခါမှာငကိုလိုမျိုးတယောက်ချင်းတွေ့မှာမဟုတ်တဲ့အတွက်လူစုလူဝေးတွေလည်းရှိကောင်းရှိနိုင်တယ် registration သွားလုပ်တဲ့အခါမှာတယောက်တစ်ယောက်နဲ့ထိတွေ့မှုတွေလည်းရှိကောင်းဒါတွေကိုကြိုတင်စဉ်းစားထားပြီးတော့ဒါလေးကျိုးရည်စုဆောင်ပြင်ဆင်ပေးကြပါလ
ား။ Okay ဆရာ။နောက်တစ်ခုကတော့ဒီမဲယုံစအရင်ထွက်ပြီးဆိုလို့ရှိရင်ရော
မဲယုံတွေကစနစ်တကျဆောင်ရွက်ထားတော့လည်းပဲမလိုက်နာနိုင်ရင်ဒီဆောင်ရွက်ထားမှုတွေကပြတ်သွားနိုင်တယ်။မဲယုံတွေမှာတန်းစီတဲ့အခါမှာအနည်းဆုံး6ပေကွာတဲ့နေနဲ့တန်းစီဖို့လိုတယ်။မဲယုံဂျဲဝန်နဲ့နေတခြားကြီးကြပ်ရေးမှုတွေသူတို့ညွန်ပြတဲ့အချိန်ကျွန်တော်တို့ကလိုက်နာတဲ့တန်းစီတဲ့အခါမှာလုံးစုလိုက်မဖြစ်ဘူးတယောက်နဲ့တယောက်နဲ့မတိုင်မီမှုစလိတ်တောက်တာတို့ကွန်းစားတာတို့မတ်ကိုချုပ်ပြီးတော့တယောက်နဲ့တယောက်နဲ့စကားပြောတာတို့တယောက်နဲ့တယောက်တိုးသွားပြီးတော့ဘယ်လိုပေးရမလဲမသိလို့တိုးတိုးကတ်နေတာတို့ဒါမျိုးတွေမလုပ်သေးဘူ
းဟုတ်ကဲ့ဆရာကြီးနောက်ထပ်ရော
ကလေးငယ်တွေခေါ်သွားတာတို့တကြီးရွယ်တွေဆိုသူတို့တယောက်တည်း6ပေကွာမှမနေနိုင်လို့အတူတကွမိသားစုနေရတယ်ဒါမျိုးတွေလည်းကြုံကောင်းကြုံနေတယ်ဒါမျိုးအခုညီပေးရတာတို့တွဲရတာတို့အဲ့ဒါကတော့မဲယုံဝန်ထမ်းတွေကိုကြောင်းကြဖို့လိုတယ်မဲယုံဝန်ထမ်းတွေကဖေးမှပြီးတော့ခေါ်သွားဖို့လိုတယ်နောက်တစ်ခါကျတော့ဒီလိုနေရင်းနဲ့မတ်ကချိုးပြတ်သွားမယ်။နောက်ကာကွယ်ရေးပစ္စည်းလက်ဤဒီမတ်စီတက်ထားပြီမယ်။ကိုယ့်ရဲ့လက်ကမတ်ကိုခဏခဏကင်နာချွတ်တာတက်တာမျက်နှာကိုထိတာဒါမျိုးတွေမလုပ်သင့်ဘူး။လေဝထားပြီးအချိန်ခဏလေးပဲယူရမှာဖြစ်တယ်။မဲယုံမှာတန်းစီတဲ့အချိန်မကြဘူးလို့တစ်ချိန်လုံးစနစ်တကျနဲ့တယောက်ပြီးတယောက်တယောက်ပြီးတယောက်လေ့ကျင့်တာမှအချိန်မြန်မြန်ကျုံမယ်။တန်းစီနေတဲ့အချိန်မှာအရှိမတစ်ခုခုအခက်အခဲကြောင့်မှတ်ကုတ်တွေနဲ့အခက်အခဲ ကူကူဖြစ်လို့ဟိုတနေ့အကြည့်လို့ဖြစ်ဖြစ်ချားနေလို့ဖြစ်ဖြစ်ဒေသိတ်တွေကျွန်တော်တို့ကြည့်ပို့လို့တယ်အေးရမထွက်ခင်ကလေးရပဲကိုကချားနေသလားကိုဖေးဖြစ်အနံ့ပြောင်းနေသလားကိုကကိုအကြောင်းကြားမယ်အနံ့ပြောင်းနေတယ်ယောဂလက္ခဏာဖြားတယ်ခံစားနေရတာနဲ့မဲဖေးခြင်းလို့သွားပြီးတန်းစီအဲ့ဒီလူတွေရောက်ရင်ကျွန်내မဲလာပေးတဲ့လူတွေအတွက်တကယ်လို့အနည်းရှိရလीဒါအဲ့ဒီလူမျိုးတွေအတွက်ကျွန် ပြီးမယ်မဲစနာပြုသူဟုတ်မဟုတ်နောက်ပုံတင်နေကိုယ့်ရဲ့စည်ရင်းကိုပြီးမယ်မဲစနာပြုသူဟုတ်မဟုတ်နောက်ပုံဒီစစ်တဲ့အခါမှာလည်းဒါပလတ်စတစ်တွေထည့်ပြီးပြရတာလို့ဒီအဲ့ဒီပလတ်စတစ်အိတ်ဒီတုံးဆွဲခဲ့တဲ့ပစ္စည်းတွေပါတယ်ဒါတွေကိုစနစ်တကျစွန့်ပစ်တဲ့ကိစ္စတွေလည်းစီစဉ်ထားတယ်ဒါပေမဲ့ပြည်သူလူထုကလိုက်နာပေးဖို့ဟိုတွေ့တဲ့နေရာချခဲ့တာလို့မယုတ်ဒီလိုပြန် ည်းမဲဦးထည့်ခဲ့ဖို့တွေ့တာပေါ့နော်မဲယုံတွေကဒီဝင်နေထွက်ကောင်းဖို့လိုတယ်အရန်ပိတ်လောင်ပြီးတော့ချင်းမြောင်းပြီးတော့နေမကောင်းဘူးအထဲထဲမှာတယောက်ချင်းစီပဲဝင်ပြီးတော့မဲပေးတဲ့အခြေအနေမျိုးမှာပြန်ထွက်လာတာနဲ့လက်ဆေးဖို့လက်ကန့်ဆေးရည်နဲ့ဆေးဖို့ပြန်တုတ်ဖို့ကိုယ့်ရဲ့ဒီမှာတုံးလာတဲ့ကာကွယ်ရေးပစ္စည်းပစ္စည်းတွေကိုနောက်တစ်ချက်ထပ်စဉ်းစားမယ်ဆိုရင်တော့ကိုယ်ကိုင်ဒီကိုင်နဲ့အထဲထဲမှာမဲပေးပြီးပြန်ထွက်လာရင်အဲ့ဒီမှာကြည့်ဝတ်ပြီးတော့လက်အကြီးဝတ်ပြီးတော့ကိုယ့်ရင်ကိုယ်ပြန်သွားလို့မဖြစ်ဘူးစနစ်တကျချွတ်ပစ်ခဲ့ဖို့အတွက်လိုတယ်အိမ်ပြန်သွားမယ်ဆိုရင်ဒါအစ်တစ်ခုထပ်ပြတ်သွားဖို့တော့တကယ်တော့လိုအပ်တယ်ဒီတော့လူနေနေလားလူမနေနေသလားဆိုတဲ့အခြေအနေအဲ့ဒါစနစ်တကျနဲ့ဒီလဲဒီချိန်ဟိုလဲဟိုချိန်ဒီလိုမျိုးတွေတတ်မှတ်ထားတယ်လို့လည်းကျွန်တော်တို့ယူဆပါအများကြီးမဲပေးတဲ့လူတွေကတော့အားတဲ့ချိန်တွားကြတဲ့အတွက်ကြောင့်မဲဦးတာဝန်ခံကိုဖြစ်ဖြစ်ဒီလိုမျိုး information ကိုပေးမဲ့လူတယောက်ယောက်ဖြစ်ဖြစ်ဖုန်းနံပါတ်လေးပါလေးကြိုပြီးတော့ဒါညင်ညာပေးထားရင်ဒီချိန်လာပေးလို့အဆင်ပြေပြီလားမပြေဘူးလားဒီလိုမျိုး contact line လုပ်ပြီးတဲ့အချိန်တည်းမှာထွက်သွားရင်တော့အဆင်ပြေမှာပါသို့မဟုတ်လည်းပဲမဲဦးကိုတွားတဲ့အချိန်မှာလူတွေပြည့်ကျက်တိတ်နေပေမဲ့အဝေးကနေပဲမတွားသေးတာမျိုးစောင့်နေတာမျိုးတကယ်တော့ဒီ covid တွေကူးစက်နေတဲ့အချိန်နဲ့ကျွန်တော်တို့ရဲ့ရွေးကောက်ပွဲအချိန်နဲ့လာတိုက်နေတယ်ကျွန်မရဲ့ဘက်ကကြည့်ရင်တော့ဒီဥစ္စာမလုပ်သေးဘူးသို့တော်လည်းပဲနိုင်ငံတော်ဘက်ကကြည့်ရင်လည်းလုပ်သေးတယ်ဒီတစ်ခုတည်းမှာပဲဂျူးကန်မှာဖြစ်တဲ့အတွက်ကြောင့်ဒီတရက်ကိုတော့ sacrifice လုပ်ပြီးတော့ပဲနိုင်ငံတော်အတွက်ကျွန်မရဲ့ဘက်ကနေပြီးတော့ခွင့်ပြုခဲ့ရတဲ့အခြေအနေလို့ကျွန်တော်နားလည်ပါတယ်ကျေးဇူးလေးတင်ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ